ကျော်ရမြင့်နောက်ဖက်ကန်ဒေသမှာရှိတဲ့ဂျနင်းမြို့ကိုအစ္စရေးစစ်တပ်ဒီကနေ့ဝင်ရောက်စီးနင်းတိုက်ခိုက်မှုကနှစ်ရက်ကြာမှာပဲဆုံးသက်သွားပါပြီ။စီးနင်းတိုက်ခိုက်မှုအတွင်းမှာ12ယောက်ထက်မနည်းသေဆုံးပြီး25ယောက်ထိခိုက်ဒဏ်ရာရတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီဒေသတွေမှာရှိတဲ့စစ်သွေးကြွတွေကိုတိုက်ခိုက်တာဖြစ်တယ်လို့အစ္စရေးကပြောပြီးတော့အင်္ဂါနေ့တည်းကစစ်စင်ရေးကိုစတင်လုပ်ခဲ့တာပါ။ဂါဇာဒေသတောင်ပိုင်းရာဖာမြို့အလေပိုင်းနဲ့ဒီမြောက်ပိုင်းကဂျလာဘီယာဒေသတွေပေါ်အစ္စရေးတပ်တွေမြေပြင်ကရောလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဂါဇာမှာပြစ်ခတ်ရဆဲရေးအမိန့်ကိုရေးပေါ်ချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံရဲ့တောင်းဆိုထားမှုအပေါ်ဆုံးဖြတ်ချက်ကိုတောက်ချနေကြရင်ချမှတ်မယ်လို့နိုင်ငံတကာတရားရုံး ICJ ကဒီကနေ့ပြောပါတယ်။ပါလက်စတိုင်းပြည်သူတွေကိုအစ္စရေးကလူမျိုးလုံးတတ်ဖြတ်နေတယ်လို့တောင်အာဖရိကနိုင်ငံကဆက်ဆွဲပြီးတော့ ICJ မှာတရားစွဲထားတာပါ။လူသားချင်းစာနာတဲ့အကူအညီအလွန်မင်းလိုနေတဲ့ဂါဇာဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အကူအညီတွေပို့ပေးနိုင်ဖို့ကြိုးစားနေကြချိန်မှာရာဖာမြို့ရဲ့အကူအညီတွေပို့ပေးလို့ရတဲ့အဓိကဝင်ပေါက်တစ်ခုပိတ်ထားတဲ့အပေါ်မှာအမေရိကန်အစိုးရကအင်မတန်စိုးရိမ်နေလို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားပါတယ်။ရာဖာမြို့နဲ့အီဂျစ်နိုင်ငံကိုတွာလာနိုင်တဲ့ဂိတ်ကိုအစ္စရေးစစ်တပ်တွေမေလ6ရက်နေ့ကတည်းကပိတ်ဆို့ထားတာဖြစ်ပါတယ်ရှင်။